မြန်မာမျိုးဝင်ကနေတော်ကြပြောက်ကွယ်နေတဲ့သမရဟောင်းဦးသိန်းစိန်ဟာပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့မှာတော့သူ့ရဲ့ပြည်သူ့ကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီဌာနချုပ်မှာပြုလုပ်တဲ့ကာရဝပြုပွဲကိုတက်ရောက်လာပြီးလက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့သူ့အမြင်ကိုပြောသွားသလို
ခေတ်ကိုလိုနီအန်ဒီရဲ့ကျောင်းရီလိုလေအခုလိုပြောပါတယ်ကိုလိုနီနဲ့တဲ့ဝါရကြောင့်ကျွန်တော်နိုင်ငံဒါဒီမိုကရေစီရေးလူ့အခွင့်အရေးတွေကိုအကြောင်းပြအပြောတိုင်းပြည်သားတွေရဲ့ဝါမျိုးမှုနှုတ်ဝါမျိုးမှုကိုကျွန်တော်ခံရဖို့အတွက်ကြိုးစားမယ်ဆိုတော့ပါရတဲ့နှုတ်ခမ်းဝါကိုမသိမသာနဲ့ကျွန်တော်ကိုကွန်းတာလို့ရောက်ရှိနေကြပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့တိုင်းနဲ့တိုင်းနဲ့န
မျိုးကိုနောက်တစ်ခါတိုက်ပြည်ကိုကာကွယ်ပေးနေတဲ့တမတော်ကိုအင်အားချစ်နေအောင်လှုပ်ဆောင်မှုနှင်းနှုံးစုံနဲ့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေကြအားလုံးနဲ့ကျွန်တော်တို့ကအသိပဲဖြစ်ပါလိမ့်မယ
်တမတော်ဟုံးအသိစိတ်ပြောသွားသလိုဒီလိုကြုံတွေ့ရတာဟာအခုလက်ရှိအဆိုအားကြောင့်မဟုတ်ပဲအဆိုအားဆက်ဆက်ကြောင့်ဖြစ်တဲ့အတွက်ဝေဖန်ရေးဆိုရင်လှုပ်တင်ပေမဲ့အချင်းချင်းအပြစ်မတင်သင့်တော့ပဲနိုင်ငံသားအလုံးအကျိုးအတွက်ညီညွတ်ကြဖို့လိုတယ်လို့ရှန်တိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ဒုက္ခဦးဆန်းညွန့်လင်ကရှုမြင်ပါတယ်
။ခုလက်ရှိ2019ကြီးပဲအပြစ်တင်လို့မရဘူး။ဘာကြောင့်လဲဆိုတော့2010ကနေစပြီးတော့ဟိုလက်မထိုးခဲ့တဲ့လုခဲ့တဲ့ဒီလိုအခြေခံကိစ္စတွေအများကြီးရှိပါလေ။အဲ့ဒီကနေမှပေါက်ွားလာတဲ့အသီးပွင့်နေတာအခုမှပေါက်တာလေ။ကျွန်တော်တဘောသားတော့တူတယောက်တည်းကိုအတိပုံချတာမဟုတ်ပဲနဲ့အစိုးရဆက်ဆက်ရဲ့တာဝန်ရှိပါတယ်။အလုံးတော်ရှိခဲ့တယ်။စာချုပ်စာရမ်းတွေဆိုတာအရှိမဆုတ်လုတ်ခဲ့တာလေ။နောက်လူတွေကတာဝန်ဖြည့်ဆင်းရမယ်။ကျွန်တော်အမြင်ကတော့အလုံးတာဝန်ရှိတယ်။ကိုလူနှစ်တည်းဆိုတော့အနောက်နိုင်ငံတွေကလည်းဩဇာလွှမ်းမိုးအောင်လုပ်ပါပဲ။ကျွန်တော်အိမ်မီချင်းနိုင်ငံတွေဩဇာလွှမ်းမိုးအောင်လုပ်ပါပဲ။ဒါအမှန်ပဲ။သို့တော်လည်းပဲအဝေးကလူနဲ့အနီးကလူဘုရုပို့ပြီးတော့ဂရုတည်ဝမယ်ဆိုတော့စဉ်းစားတဲ့လေဆရာ။ကျွန်တော်လည်းအဲ့မှတ်ချက်တွေကဆန္ဒစိုးတွေပါလို့ကျွန်တော်ထင်တယ်။ကျွန်တော်အနေနဲ့တော့အနောက်တိုင်းရောနောက်အရှေ့တိုင်းရောစသည်ဆန္ဒစိုးမရှိစေခြင်းဘူး။ကျွန်တော်ဖြစ်စေချင်တာကျွန်တော်အထူးကအကျိုးစီးပွားကမြန်မာနိုင်ငံသူနိုင်ငံသားအားလုံးရဲ့အကျိုးစီးပွားဖြစ်စေချင်တယ်။တဲဟိုတဲဟိုပြောဒီပြောဟိုပြစ်တင်ဒီပြစ်တင်ဆိုတာတော့တိတ်တော့အကျိုးမရှိတော့ဘူးလို့ကျွန်တော်ထင်တယ်။ဝေဖန်ပိုင်းခြားမှုတော့ရှိဖို့လိုတယ်။လွဲနေတာဒီဆန်းစစ်တာကိုလည်းလုပ်ဆွေးချင်တယ်။ဝေဖန်ခံတဲ့လူတွေလည်းဒါကိုလက်ခံတဲ့နဲ့ကျွန်တော်အယူဆတော့အဲ့ဒါပဲကအခုကကျွန်တော်တို့ကွဲနေတဲ့အတွက်တခြားလူဆိုင်တဲ့လူတွေကနေပြီးအကျိုးမြတ်ရသွားတဲ့ဟာမျိုးမဖြစ်စေချင်ဘူးကျွန်တော်တဘောသားပါတော့
45 rights လို့ခေါ်တဲ့လူခွင့်လှုပ်ရှားတဲ့အဖွဲ့ကကိုနီကီဒိုင်းမွန်ကတော့
ဦးသိန်းစိန်ပြောတဲ့အထက်မှာအဓိကတော့ဒီမိုကရေစီနဲ့လူခွင့်ရေးကိုအကြောင်းပြပြီးတော့ဒီမှာဒီပေါ်မှာတို့မျိုးဖြစ်တဲ့ကိုလိုနီပြုတ်ရဆိုရင်အနေထားမျိုးဆိုရယ်ပြောတာအားအားကြီးကတကယ်ကိုကျွန်တော်အမြင်ပုံလင်ရင်ပြောရမစင်ဒါကအာနာရှင်ကြီးရဲ့စကားပေါ့နော်လူတို့မတိုက်နိုင်တော့တဲ့ကိုလိုနီဆိုတာကျွန်တော်တို့ရဲ့မြန်မာပြည်တမိုင်းမှာအရင်ကစိုးဝါးခဲ့တဲ့တမိုင်းရှိခဲ့တာပေါ့ရှိခဲ့တဲ့အခါကျတော့ဒီဒီမိုကရေစီနဲ့လူ့ခွင့်ဆိုတာနောက်နိုင်ငံကြီးရဲ့ထုတ်ပုံတွေပါဆိုတဲ့ဟာကိုဒီလူတို့ကိုလမ်းကြောင်းလွှဲအောင်လုပ်တဲ့ဒါလုပ်ရက်ပေါ့နော်အဲ့တော့ဟိုဒီမိုကရေစီနဲ့လူ့ခွင့်ရေးဟာတကယ်တမ်းတော့လို့ရှင်ဘယ်အာနာရှင်မဆိုကြောက်တယ်ပေါ့အဲ့တော့အသိစိတ်လိုမျိုးအာဏာရှင်တွေကစစ်တပ်ကလာတဲ့လူတွေကမကြားတဲ့ဆုံးကဒီမိုကရေစီနဲ့လူ့ခွင့်ရေးပဲ။အဲ့တော့ဒီမှာဒီမှာဒီမိုကရေစီအပြေပေါ့ကျွန်တော်စူးစမ်းတဲ့အချိန်မှာအများဆုံးတော့ဒါတွေကိုပြောနေတာအာဏာရှင်တွေရဲ့မကုံသေးတဲ့အကျင့်စရိုက်လို့ပဲပြောအောင်ပေါ့
။လူ့ခွင့်ရေးရှင်တွေဖြစ်တဲ့ဦးကြည်မြင့်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
။သူကတော့သူ့အလုပ်သူလုပ်တာပေါ့ဗျာ။ဒီသူ့အတွက်တော့ဟုတ်ချင်မှဟုတ်တော့မယ်လေ။သူတို့တွေကပြန်အာဏာယူမယ်စစ်ဆိုးရဟာတွေကိုပြန်ကာကွယ်မယ်။အဲ့ဒါသူတို့အလုပ်ပဲလေ။အပြည်သူတွေကတော့မမေ့ဘူးခံလာခဲ့ရတာအဲ့ဒါမလို့သူတို့ဘလောက်ပဲစီယုံစီယုံပြည်သူတွေကတော့ဟာတာသဘောမျိုးနဲ့ပဲသူတို့ပြောတာဆိုတာတွေကိုသဘောထားတယ်လေကျွန်တော်လေ့လာရတော့ကတော့အဲ့လိုပဲတွေ့ရပါတယ်လို့သာပါဗျာဟိုတော့ BOA RFA နားထောင်သူပြည်ပနေချက်အဆုံးမြဝါဒီတွေဆိုတာအဲ့လိုမပြောတမဲပါပဲသူပြောသွားတာလေသူတို့အရင်ချမ်းသာကုန်ကြပြီဗျာလူလူသေးမရှိအောင်ပြည်စုံနေကြပြီပြည်လုံးနေတဲ့အခါကျတော့သူတို့ကပြည်သူကိုချမ်းသာလာမယ်လမ်းစဉ်နေကြည့်သူတက်တာမယ်ဟာတွေညည်းလမ်းစဉ်နေအဲ့ဒါတွေမပြောနိုင်တော့ဘူးမပြောနိုင်တော့ဘဲနဲ့သူတို့ကအရင်တုန်းကစီးစိတ်တွေကိုကာကွယ်ဖို့ပဲအကြောင်းထပ်ပြီးတော့ဒါတွေပဲပြန်ပြောနေတယ်ဒါမှမဟုတ်အသက်ဆမ်းမပါဘူးလို့ကျွန်တော်ကတော့တောက်ချက်ပြုနေပါတယ်ဗျာ
တမန်တော်ဟောင်းဦးသိန်းစင်ကဒီနှစ်မှာကျင်းပမယ်အထူးထူးရွေးကောက်ပွဲမှာမ ဘသူ့ကိုမဲပေးရမလဲဆိုတာကိုလည်းအဲ့ဒီကာရဝပြုတ်ကကမိခွန်းမှာအခုလိုပြောပါတယ
်အဲ့တော့ကျွန်တော်တို့ရွေးချယ်ပေးလိုက်တဲ့သူတွေဟာအရေးကြီးဆုံးအချက်ဖြစ်တဲ့ကိုကျင့်တရားတွေကျွန်တော်တို့ကောင်းဖို့လိုပါနော်ကိုကျင့်တရားကောင်းဖို့လိုတယ်ဖိုက်တဲ့နဲ့ကျွန်တော်တို့ပညာအရေးချင်းတွေကျွန်တော်တို့ရှိဖို့လိုပါတယ်နောက်ကိုတိုင်းကြီးရဲ့အကျိုးကိုနိုင်ငံရဲ့အကျိုးကိုဒေသရဲ့အကျိုးကိုအမှန်တကယ်ကတော့ပြည်ဖို့ဆောင်ရွက်လိုတဲ့သူတွေဖြစ်ဖို့ကျွန်တော်တို့လိုပါတယ်အဲ့ဒီရေချင်းနေပြင်စောစောကကျွန်တော်ပြောခဲ့တဲ့ကိုတိုင်းကြီးကိုလူမျိုးကိုအများစုကိုးကြတဲ့ဘာသာသာသနာနဲ့ကိုယ့်ရဲ့တတ်မတော်ကိုစောင့်ရှောက်လူစိတ်ရှိတဲ့သူတွေလည်းဖြစ်ဖို့ကျွန်တော်လိုပါတယ်
။ဦးသိန်းစိန်ပြောသွားရင်လည်းပတ်သက်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်ကော်မတီဝင်ဦးညံဝင်းကတော့အခုလိုထောက်ပြပါတယ်
။ဒီဦးပြောတဲ့စကားတွေကိုအားလုံးချုပ်ပြီးတော့စဉ်းစားလိုက်ရင်အဲ့ဒါမဲဆွေစည်းရုံးတဲ့စကားတွေပဲ။မဲဆွေစည်းရုံးတဲ့ဟာအခုချိန်ဘယ်သူမှလုပ်ခွင့်မရှိဘူး။ရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့ဒီလိုကြီးကရုပ်ောက်ပွဲလုပ်ဖို့ပြင်ညာချက်မထွက်သေးဘူးညာမထွက်သေးရင်မဆွတ်စည်းရုံးဝင်လည်းမရှိဘူးအဲ့ဒါပဲပြောချင်တော့
အခုဆိုရင်အထွေထွေရုပ်ောက်ပွဲကျင်းပရမယ်နှစ်ကိုလည်းရောက်လာပြီဖြစ်တဲ့အတွက်ဒီနှစ်ထဲမှာတော့နိုင်ငံရေးပါတီတွေရဲ့မဲဆွတ်စည်းရုံးတဲ့အတန်တွေတပါတီနဲ့တပါတီဝေဖန်ထောက်ပြတန်တွေကြားတော့မှာဖြစ်တယ်လို့ပြည်သူတွေအနေနဲ့လည်းဘယ်သူတွေကိုရွေးချယ်မလဲဆိုတာစဉ်းစားရတော့မယ်နှစ်ဖြစ်ပါတယ်ခင်ဗျာ